COVID-19 ကူးစက်သူဥယျာဉ်တောင်ကိုရီးယားမှာများလာနေပေမဲ့မြန်မာလူသားတွေကိုတော့အခုချိန်ထိရောဂါကူးစက်မှုမရှိသေးပဲဒီလူသားတွေရဲ့မိသားစုဝင်တွေအနေနဲ့လည်းစိုးရိမ်မှုမလွန်ကဲဖို့မြန်မာတန်ရုံတာဝန်ရှိသူကပြောထားပါတယ်ရောဂါကာကွယ်ရေးနည်းလမ်းတွေကိုစက်ရုံအလုပ်ရုံတွေမှာလည်းဆောင်ရွက်ပေးနေတယ်လို့မြန်မာအလုပ်သမားတွေကပြောပါတယ်တောင်ကိုရီးယားမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေရဲ့လက်တလောအခြေအနေတွေကိုတော့ VOA သတင်းတောက်စုစုကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
COVID-19 ကိုရိုနာရောဂါပိုးကူးစက်မှုဟာတရုတ်နိုင်ငံပြည်တောင်ကိုရီးယားနိုင်ငံမှာဒုတိယအများဆုံးကူးစက်ခံနေရတာပါမြန်မာနိုင်ငံသား4000ကျော်နေထိုင်နေတဲ့တောင်ကိုရီးယားမှာအလုပ်သမားဗီဇာနဲ့ရောက်ရှိနေထိုင်သူကတော့35500ကျော်ရှိပါတယ်အခုချိန်ထိမြန်မာလူသားတဦးတယောက်ကိုမှရောဂါပိုးကူးစက်တာမရှိသေးပဲအခုအညီလိုလာရင်မြန်မာတန်ရုံကိုအချိန်မီဆက်သွယ်ဖို့စိုးမျိုးအခြေဆိုင်မြန်မာတန်ရုံကအလုပ်သမားတန်အရာရှိဦးစေရတင်ဝင်းထင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာရှိတဲ့လုပ်သားတွေအနေနဲ့ကတော့ခုချိန်ကြီးပေါ့နော်ယောဂကုသမှုမခံရသေးပါဘူးနောက်ခံမိသားစုတွေအနေနဲ့လည်းအရင်ဆွေးနွေးမှုမလွန်ကဲဖို့ရအတွက်ကျွန်တော်အနေနဲ့မှာတင်ပါတယ်အကြောင်းကိစ္စရှိလို့မလို့လိုတဲ့အကူအညီရှိလို့ရှိရင်လည်းကျွန်တော်တို့တန်ရုံကိုဆက်သွယ်ပါမိသားစုဝင်တွေကလည်းဆက်သွယ်ပြီးနေနိုင်တယ်လို့ပြောလို့ဒီမှာဒီဘက်ကတော့အခုချိန်မှာလည်းအချိန်မီကျွန်တော်ဒီပုံမှန်တိုင်းပဲအများနဲ့ဆက်သွယ်ပြီးတော့ကျွန်တော်လည်းတရင်ရစီပါမှုတွေရှိပါတယ်
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာ MOU နှစ်နိုင်ငံသဘောတူညီချက်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်နေတဲ့အချိန်မှာစိုးရိမ်မှုရှိကြပေမဲ့မြန်မာနိုင်ငံကိုပြန်လာခြင်းရင်းအလုံရှင်စီကတရားဝင်ခွင့်ရကိုယူရမှာဖြစ်လို့ဒီလိုအခြေအနေတွေကိုမြန်မာတန်ရုံးအနေနဲ့ကူညီပေးနေတယ်လို့လည်းဆိုပါတယ်ဒီအပိုင်းထဲမှာအလုရှင်ကပေးတဲ့တရားဝင်ခွင့်ရနဲ့ပြန်တဲ့သူတွေရှိပေမဲ့အများစုကစာချုပ်သက်တမ်းပြည့်လို့ပြန်သူတွေဖြစ်တယ်လို့ဦးစရာတင်ဝင်းထင်ကပြောပါတယ်
။ကိုရိုနာကြောင့်မို့လို့သွေးရည်ပုံကဲပြီးတော့ပြန်တဲ့ခါမျိုးကတော့တော်တော်လေးနေတော့နေပါတယ်။ပြန်တဲ့ဆိုရင်တော့ကဒီတချို့သွေးရည်ကလူတွေကလုံအောင်လုံဝန်းလို့ဆုံးပြီးတော့ပြန်သွားတာမျိုးမဟုတ်ကန်းတဲ့သတိပြရနေပြီးတော့ခွင့်နဲ့တရားဝင်ပြန်သွားကြတဲ့လူတွေပေါ့နော်။အဲ့ဒါမျိုးတွေကတော့ဒီမှာတော့ရှိတယ်။ပြန်လာတော့စာချုပ်သက်တမ်းပြည့်လို့ပြန်တဲ့လူတွေများပါတယ်။ဒါကိုလည်းဆောပြန်ကြတဲ့လူတွေရှိတယ်။ပုံမှန်တိုင်းပဲသက်တမ်းအကုန်လုံးပြန်လာရှိတယ်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုသတ်မှတ်ထားပြီးတချို့စက်ရုံအလုပ်ရုံတွေကိုလည်းပိတ်ထားပါဗျ။ပုံမှန်လည်ပတ်နေတဲ့စက်ရုံတွေမှာတော့အလုပ်သမားတွေကိုယောဂါကာကွယ်ရေးအတွက်စီစဉ်ပေးထားတယ်လို့ကားပါကင်ဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်ကိုင်နေတဲ့ကုန်ထုတ်လုပ်သားကိုဟိန်းထက်အောင်ကအခုလိုပြောပါဗျ။စက်ရုံ
ကတော့လုပ်ငန်းအကြီးအသေးတော်မူတည်ပြီးအသေးသမားတွေကတော့ထိတ်ကြတာပါနော်။ကျွန်တော်လက်ရှိလုပ်နေတဲ့ယောဂါကတော့လုပ်ငန်းနဲ့နဲ့ကြီးတော့ဒီတော့အရမ်းမပိတ်ကြီးကကျွန်တော်တို့ဒီမှာအခုဓာတ်ပြေးထားလိုက်ဆိုတော့ N95 mask တွေပြေးရတယ်အဲဒီ mask 24နာရီလုံးဆက်ရတယ်ကျွန်တော်သမီးစားတဲ့တစ်ပုံလေးချက်ချက်ရှိရတာပြီးတော့ကျွန်တော်တို့ hand care တွေပြေးရတယ်ကြာပြီးတော့ဒုံးနေတဲ့အဆင်အဆောင်လူမှာအနည်းရတော့တစ်ချိန်ကျွန်တော်တို့ပို့တစ်ခုလာပြန်ပြီးတယ်ကြာ
ကိုဟိန်းထက်အောင်နေထိုင်တဲ့ဒေါ်ချမ်းမှာတော့ကိုရိုနာရောဂါပိုးကူးစက်ခံရသူ9ယောက်အထိရှိသွားပါပြီယောဂကူးစက်သူအရေးအတွက်တိုးလာနေပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒီယောဂနဲ့ပတ်သက်လို့တိကျဆောင်ရွက်နေတယ်လို့လည်းသူကဆိုပါတယ်။ယောဂဖြစ်ပွားမှုဒီထက်ပိုများလာရင်မြန်မာပြည်ပြန်မဲ့သူတွေရှိပေမဲ့ငွေရေးချေးရေးကြောင့်စိုးရိမ်မှုတွေခြားတဲ့ကအလုံးစလုံးနေရတဲ့အခြေအနေကိုလည်းသူကစပြောပါတယ်
။တိုင်းများလာရင်တော့မြန်မာပြည်ပြန်မဲ့ဆိုတိုင်းမများဘူးဆိုရင်တော့မြန်မာပြည်မပြောင်းဘူးဆိုတော့အဲ့လိုမျိုးဒါလည်းဆိုတော့ဒီနိုင်ငံမှာငွေရေးကတော့တော့လုံးတလောက်ရနေတာဆိုတော့ဒီကတော့ရေးချေးတဲ့ကောင်ကမိသားစုတွေကတောင်းပန်ပါရှိနေတယ်ဆိုတော့လေ
တောင်ကိုရီးယားမှာလူပေါင်း1,966ယောက်အထိကူးစက်ခံခဲ့ရပြီးသေဆုံးသူကတော့73ဦးအထိရှိသွားပါပြီ။ဒါဟာကိုရိုနာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ဒုတိယအများဆုံးမှာရှိနေတာပါ။မြန်မာလူမျိုးအများဆုံးနေထိုင်တဲ့ဘူဖြောင်းမှာတော့အသွားအလာနဲ့ပါသွားတယ်လို့စားတောက်ဆိုင်တွေလည်းအယောင်ပါသွားတယ်လို့ဘူဖြောင်းမှာစားတောက်ဆိုင်ဖွင့်ထားတဲ့ကိုဟန်ဆွေဦးက VOA ကိုပြောပါတယ်
။လို့စေတော့ဆိုင်နေပါရောရောင်းပါသွားတော့ရောင်းမှမလာကြတော့ယောဂအခြေအနေကြောင့်အပြင်နဲ့လူတွေပါထွက်တာပါတော့နေသွားတယ်။ကိုရီးယားဆိုတော့ဒီစက်မိုက်အခြေအနေကတော့သူအပြင်သွားရင် mask တက်ဖို့လက်ဆေးဖို့အဓိကအရာကြီးပဲ။နေရန်တရင်ပို့ဖို့ပြီးနေတော့ပုံနေရတယ်။ဒီဘူဖြောင်းမြန်မာရောက်ကတော့တော်တော်ကိုမလာတော့တာမြန်မာတွေတော်တော်ကြောက်ပြီးတော့မထွက်ကြတော့
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း49နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 28ရက်စရင်အရလူပေါင်း 12,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ4ဦးရဲ့စာရင်းကိုပါထည့်သွင်းထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။